မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ဂျန်ဟီလီကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဖမ်းဆီးခံရတဲ့သတင်းတောက်တွေကိစ္စနဲ့တခြားသတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုမေးမြန်းစုံစမ်းခဲ့ပါတယ်။ဒီတိုင်ငင်တို့ကတော့စစ်တွေမျိုးကအောင်မင်္ဂလာနဲ့တက်ကြွပြင်ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့ဒီကနေ့ခရီးစဉ်နဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
။လူ့အခွင့်အရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မစ်ယန်ဟီလီဟာဒီကနေ့မှာတော့မောင်တော်မြို့နယ်နဲ့စစ်တွေတို့ကဒေသခံအာဏာပိုင်တွေဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တယ်လို့ရန်ကုန်ပြည်ရောက်ချိန်မှာလေစာနယ်ဇင်းကောင်စီနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။တွေ့ဆုံခဲ့တာနဲ့ပတ်သက်လို့စာနယ်ဇင်းကောင်စီကဥအောင်လာထွန်းကအခုလိုပြောပြတာပါ။
သင်းသင်းခံလိုက်ရတယ်ကလေးသမားသူငယ်တွေအဲဒီ TVB နဲ့အဲဒီ RDI အဲဒီသူတို့ရဲ့အခြေအနေပေါ့သူတို့နဲ့ပတ်သက်လို့ကျွန်တော်ဘာတွေလုပ်ပေးခဲ့လဲနောက်တစ်ခုကဒီတခြားဒီ66ယောက်ကြီးနဲ့ပတ်သက်လို့အစည်းအဝေးခံထားရတဲ့သတင်းသမားတွေအကြောင်းကျွန်တော်ရှင်းကြတာပေါ့လေးအောင်ဘယ်လောက်ရှိပြီဘယ်လိုရှိကျွန်တော်ဘာတွေလုပ်ခဲ့တယ်တခြားတွေကအောင်မြင်တာတွေရှိပါတယ်ကျွန်တော်များများအဲ့ဒါလည်းကျွန်တော်ရှင်းပြပါတယ်နောက်ဒီသတင်းမီဒီယာကောင်စီနဲ့ပတ်သက်လို့ဒီ awareness promotion လုပ်ရမယ်ဆိုတာဌာနအစည်းအဝေးမှာကျွန်တော်တို့ဥတွေရစီကျွန်တော်ဒီကအရင်တိုင်ကြားမယ်ဒါပေမဲ့ဒီဥတွေမှာအားရချက်တွေရှိတယ်အဲ့ဒါကျွန်တော်တို့ပြင်ဆင်ဖို့လုပ်နေပါတယ်အဲ့ဒါတွေကလည်းပြောပြပါတယ်နောက်တစ်ခုကကျွန်တော်ခြုံငုံပြီးတော့လေဒီ public media ပေါ့ private media ဟာဘယ်လိုမှ joking မကိုက်ဘူးပေါ့လေ commercial viability ရှိတဲ့အတွက်ကြောင့် public သတင်းစာတွေဟာကြာကြာမခံနိုင်ဘူးအောင်မြင်မြင်မရကြည့်နိုင်ဘူးအဲ့ဒါကိုလေကျွန်တော်တို့ဒီရှာရှင်းပြခဲ့ပါတယ်
ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီကနေ့တွားရောက်ခဲ့တဲ့ခီးစဉ်တွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပြပါဗျာ
။အော်မောင်တော်မြို့တစ်ခုပဲဆိုပြီးအဲ့ဒီကဟိုရေပေါ့ဒီကကအာနာပါတီနဲ့တွေ့တယ်နောက်ပြီးတော့ကျွန်တော်တို့အဲ့ဒီမှာရှိတဲ့ UN ဟိုလေ INGO ဖွဲ့တွေနဲ့တွေ့တယ်အဲ့ဒါပဲဆိုပြီးဘယ်မှဆက်မသွားဘူး။ဟုတ်ကဲ့အဲ့ဒီမောင်တော်လည်းရောက်ခွင့်နဲ့ညနေစောင်းသွားပြီ။ညနေစောင်းလာဆိုကျွန်တော်ဆက်သွားဖို့ညာနောက်ပြီးတော့ဒီနေ့မနေ့ကလည်းဟိုလည်းဆိုတော့စစ်တွေကိုကျွန်တော်တို့ပြီးဖို့ပြန်စီရတယ်စစ်တွေကနေရန်ကုန်ပြန်လာတယ်ကဲမ်ကဒီနေ့စစ်တွေမှာတော့အောင်မင်္ဂလာရောက်တယ်နောက်တက်ကယ်ပြင်းရောက်တယ်အဲ့ဒါပဲသူများအချိန်ကတော့အဲ့လောက်ပဲရတယ်ဟုတ်ကဲ့သူကျွန်တော်ရန်ကုန်ပြန်ရောက်နေပါပြီဟုတ်ကဲ့
ဒီပြင်ရခိုင်ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့သူတက်မှတ်ထားတဲ့နေရာတိုင်းကိုတွားရောက်ခွင့်ရှိမရှိနဲ့စိတ်ကျေနပ်မှုရှိမရှိဆိုတာကိုတော့လာမယ့်ဇူလိုင်21ရက်နေ့မှာလုံမဲ့သတင်းစာရှင်းလင်းပွဲကျမှသာအဖြစ်ပေးမယ်လို့သူကပြောပါတယ်။ဒီကနေ့ကုလသမဂ္ဂအထူးကိုယ်စားလှယ်စစ်တွေမြို့ကအောင်မင်္ဂလာဒုက္ခသည်စခန်းကိုတွားရောက်ချိန်မှာနိုင်ငံသားစီစီမှုလုပ်ငန်းများချော့ချော့မော့မော့ဖြစ်ဖို့နဲ့စားဝတ်နေရေးအခက်အခဲရှိရာတွေကိုတင်ပြခဲ့တယ်လို့အဲဒီကန်ကတာဝန်ရှိသူတဦးဖြစ်တဲ့အစ္စလမ်ဘာသာဝင်ဦးအောင်သိန်းကအခုလိုပြောပြပါတယ်။
ပေါင်းကျွန်တော်ကနိုင်ငံသားပြည်ဆိုင်တဲ့စာဝန်တွေကိစ္စပေါ့။ကျွန်တော်စာဝန်တွေကခါးကရှိရဲ့ဒီမှာကဟိုကတော်ဝန် IDP ကမဟုတ်တဲ့ကျန်ဘာမှအလူမရဘူးပေါ့။အဲ့ဒါဒီတင်ပြရဲနောက်ပြီးတော့နိုင်ငံသားပြည်ဆိုင်ဆောင်ဆောင်ဖိဖို့ကတင်ပြဖို့တဲ့ကျွန်တော်ဒါပဲဆင်းနေတာ။သူကဘာမှမပြောဘူးသူပြတာဟိုပါပဲတဲ့ကျွန်တော်တင်ပြတဲ့ဥစ္စာကိုသူကနောက်ပြတာပြတဲ့သူကမှသူကသာလူကြီးနဲ့ပြည်တဲ့ရှိမှပြောမယ်ဆိုပြီးတော့တင်ပြတာ။ကျွန်တော်ကဆိုတာဟိုပါလူကြီးကတမတော်ဘာမှပြည်တဲ့ရှိမှပြောမယ်လို့ပြောတယ်။
ရခိုင်ခီးစဉ်အတွင်းမှာတော့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့လုံခြုံစွာတွားလာနိုင်ရေးအတွက်သက်ဆိုင်ရာအာဏာပိုင်တွေဘက်ကအကောင်းဆုံးကူညီပံ့ပိုးပေးခဲ့တယ်လို့သူပြောရေးဆိုခွင့်ရှိသူကတော့မှတ်ချက်ပေးပြောဆိုထားပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ရှင်။